ဝါရှင်တန်ဒီစီမှာနှစ်ကြာကျင်းပတဲ့အမေရိကန်အဆင့်ထိပ်သီးအစည်းအဝေးဒုတိယမြောက်နေ့ဖြစ်တဲ့တောက်ကြံနေ့မှာအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်နဲ့အာဆီယံနိုင်ငံချိုင်းဝန်ကြီးတွေတွေ့ဆုံရမှာမြန်မာအရေးကိုလည်းအလေးထားပြောဆိုသွားပါတယ်။အာဆီယံနှစ်ကြာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကနိုင်ငံချိုင်းဝန်ကြီးပရက်ဆန်ကွန်နဲ့တွေ့ဆုံရမှာလည်းမြန်မာအရေးဖြည့်ရှင်းဖို့မျှော်လင့်ကြောင်းပြောခဲ့တာပါ
။ We welcome the leadership role that you're playing in ASEAN
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်ဖို့အတွက်မျှော်လင့်ချက်နဲ့ကြိုးပမ်းမှုတွေအပါအဝင်အာဆီယံကိုဦးဆောင်ပြီးကိစ္စရပ်အတော်များများကိုဖြေရှင်းဖို့အတွက်ကြိုးပမ်းနေတာကိုကြိုဆိုပါတယ်လို့ဝါရှင်တန် DC အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံရမှာပြောကြားခဲ့တာဖြစ်ပါတယ်။တောက်ကြနေမှာပဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံချိန်မှာလည်းမြန်မာရေးအလေးထားဆွေးနွေးမယ်လို့ဝန်ကြီးဘလင်ကင်ကပြောခဲ့တာပါ။Indo-Pacific ဒေသရဲ့နိုင်ငံတွေနဲ့ဆက်ဆံရေးပိုပြီးကောင်းအောင်ကြိုးစားနေတဲ့အမေရိကန်အစိုးရကမြန်မာအရေးအတွက်လည်းအာဆီယံဘုံသဘောတူညီချက်တွေလက်တွေ့အကောင်အထည်ဖော်လာဖို့တွန်းအားပေးနေတယ်လို့အခုပထမဆုံးချိန်ဝါရှင်တန် DC မှာသမ္မတဂျိုးဘိုင်ဒန်ကအာဆီယံခေါင်းဆောင်တွေကိုဖိတ်ကြားဆွေးနွေးတဲ့ပွဲမှာလည်းမြန်မာဆက်အာဏာပိုင်တွေကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့အာဆီယံခေါင်းဆောင်တွေနဲ့အတူသဘောတူခဲ့တာဖြစ်ပါတယ်အာဆီယံအနေနဲ့မနစ်ကအချက်၅ချက်ပါဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတစုံတရာတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပျက်နေကြတာဖြစ်ပါတယ်။